မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုကိုနိုင်ငံတကာကနေညီညီညွတ်ညွတ်မတုံ့ပြန်တဲ့အတွက်နိုင်ငံတွင်းအကြမ်းဖက်မှုတွေပိုဆိုးလာနေသလိုလက်ရှိရင်ဆိုင်နေရတဲ့အခြေအနေဆိုးကလည်းမလွတ်မြောက်နိုင်ဘဲရှင်းမတိုးနောက်မဆုတ်အနေအထားဖြစ်လာနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းထရက်နာဘတ်နာကသတိပေးလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုဥပဒေမဲ့ဖမ်းဆီးမှုနှိမ့်ဆက်ညှဉ်းပန်းမှုတွေကြားကပဲမြန်မာနိုင်ငံတလွှကဒီမိုကရေစီရေးတောင်းဆိုမှုတွေနေ့စဉ်ရက်ဆက်တွေ့နေရကြောင်းနဲ့အထွေထွေအုပ်ချုပ်ရေးပိုင်းလည်းပြိုကွဲမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့တောက်ကြံတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုထိုင်းနိုင်ငံကနေအွန်လိုင်းကတဆင့်အစီရင်ခံရမှာပြောကြားခဲ့ကြောင်းအစည်းအဝေးတက်ရောက်ခဲ့တဲ့တန်တမန်အတိုင်းဝန်းကိုကိုကပြီး Reuters သတင်းမှာဖော်ပြထားပါတယ်။အဆိုးဆုံးကကျောင်းသားအများစုပါဝင်တဲ့မြို့နယ်အရသာပြည်သူတွေဟာအခုဆိုလက်နက်ကိုဘယ်လိုသုံးရလဲဆိုတာကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစီကနေတင်ယူလေ့ကျင့်တဲ့အနေအထားကိုရောက်နေပြီလို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။ဒီအခြေအနေအထိရောက်နေပြီဖြစ်ပေမဲ့နိုင်ငံတကာကတညိတညွတ်ထဲတုံ့ပြန်မှုမရှိသေးတဲ့အတွက်အကြမ်းဖက်မှုတွေတိုးလာနေတယ်လို့လက်လုံဖောက်ခွဲပစ္စည်းတွေပါတုံးလာနေတာတွေ့ရတယ်လို့လည်းသတိပေးကြတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းစေဖို့ရည်ရွယ်တဲ့အာဆီယံရဲ့စနေနေ့အထူးအစည်းအဝေးကိုစစ်ကောင်ဆောင်ကိုယ်တိုင်တက်ရောက်ခဲ့ပေမဲ့အခုထိဆန္ဒပြပြည်သူတွေကိုဆက်လက်ဖြိုခွဲနေစေဖြစ်တာကြောင့်အာဆီယံရဲ့ရည်ရွယ်ချက်ကိုအလေးမထရရောက်နေတယ်လို့လည်းကုလလုံခြုံရေးကောင်စီကိုတင်ပြခဲ့တာပါ။အာဆီယံရဲ့တိုက်တွန်းချက်တွေကိုချက်ချင်းအကောင့်ထဲမဖော်တဲ့အပေါ်ဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်သံမတ်ကြီးဂျိမ်းစ်ရော့စ်ကိုကလည်းအထူးစိုးရိမ်မိကြောင်းလုံခြုံရေးကောင်စီအစည်းအဝေးပွဲအပြီးမှာပြောဆိုခဲ့ပါတယ်။ငင်းချင်းစွာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကိုအပြင်းထန်ရှုတ်ချတာအပါအဝင်လုံခြုံရေးကောင်စီကကြီးညာချက်တစ်စောင်ထုတ်ပြန်ဖို့ဗြိတိန်နိုင်ငံကအဆိုပြုခဲ့ပေမဲ့ရုရှားနဲ့တရုတ်တို့ရဲ့ကန့်ကွက်မှုကြောင့်အောင်မြင်မှုမရခဲ့ဘူးလို့ AP သတင်းကတန်တမာအတိုင်းဝန်းကိုကိုးကားပြီးဖော်ပြခဲ့ပါတယ်။